မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February လကစပြီးအဖမ်းခံရတဲ့သတင်းတောက်52ယောက်ရှိပြီဖြစ်ပြီးဒီထဲကထက်ဝက်ကျော်ဟာအခုထိအဖမ်းခံနေရဆဲပဲလို့ကုလသမဂ္ဂကကြေညာပရင်းနေမှာပြောပါတယ
် From Myanmar our colleagues at the UN Educational and Scientific Cultural Organization say that 71 journalists have been arrested
မြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းတောက်52ယောက်ရှိနေပြီးဒီထဲကထက်ဝက်ကျော်လောက်ပါ February 6th အာနာသိမ့်ချိန်ကလေးကနေဂူဒီပြန်လွတ်မလာသေးဘူးလို့ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO အဖွဲ့ကြီးကပြောကြောင်းကုလသမဂ္ဂအတွင်းရေးမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီထဲက24ယောက်ကတော့သတင်းထုတ်ဖြန့်ချီတယ်လို့ဆွဆဲပြီးတရားဆွဲဆိုတာခံရကြောင်းလည်းပြောပါတယ်ဒီသတင်းတောက်တွေရဲ့ကံကြမ္မာအတွက်မြန်မာနိုင်ငံထဲက UNESCO အဖွဲ့အနေနဲ့အထူးစိုးရိမ်နေတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးထောင်နဲ့ချီတဲ့ပြည်သူတွေတရားမဲ့ဖမ်းဆီးတာခံရကြောင်းနဲ့ဘယောက်နေမှန်းမသိပဲပျောက်ဆုံးနေသူအများပြားလည်းရှိနေတာကြောင့်အထူးစိုးရိမ်ကြောင်းပြောပါတယ်အရသာအစိုးရစီကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းသတင်းတောက်တွေသတင်းရယူတာကိုစစ်အုပ်ချုပ်ရေးကောင်စီကဖိအားပေးကန့်သတ်တာအပြင်သတင်းမီဒီယာတွေကိုဖမ်းဆီးအရေးယူတာတွေတိုးပြီးလှုံ့ဆော်လာနေတာပါသတင်းရယူခြင်းအဖမ်းခံရတာတွေရှိတယ်လို့တချို့တွေဆိုညအချိန်မတော်နေအိမ်တွေကိုစီးနှင်းဝင်ရောက်ပြီးဖမ်းဆီးနေတာဖြစ်ပါတယ်။ February 1ရက်အာနာသိမ့်ပြီးနောက်ပိုင်းအဖမ်းခံရတဲ့သတင်းတောက်တွေကအယောက်30တဲ့မင်းဲကိုတက်မတော်အကြီးညိုပြစ်ဆင်မှုပုံမှ905ကကြီးနဲ့စစ်အာဏာပိုင်တွေကတရားဆွဲဆိုထားတာပါ။ရာဇသက်ကြီးပုံမှ905ကကြီးစုပူလုံဆောင်မှုဟာပြစ်မှုထင်ရှားကြောင်းစီရင်ခံရရင်ထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ကျခံရနိုင်ပါတယ်။